၎င်းပြည်နယ်အမျိုးနယ်အတွင်းစစ်ကောင်စီရဲ့နောက်ပိုင်းတိုက်စစ်ဌာနချုပ်ကိုAARK တပ်တော်ကထိုးစစ်ဆင်နေတဲ့အချိန်မှာပဲစစ်ကောင်စီတပ်သားအတော်များများအလံပြူတော်နဲ့ချခဲ့တဲ့ရုပ်သံဖိုင်တစ်ခု AA ဘက်ကဒီဇင်ဘာလ16ရက်နေ့မှာထုတ်ပြန်လိုက်ပါတယ်။အမျိုးနယ်နောက်ပိုင်းတိုင်းစစ်ဌာနချုပ်နပ်ပခရဲ့ပဂရိမြေပြင်အခြေအနေဆိုပြီးရုပ်သံဖိုင်ကိုကောင်းစဉ်ပေးထားပေမဲ့ဘယ်နေ့နဲ့ဘယ်နေရာတွေမှာရိုက်ခုခဲ့တယ်လဲဆိုတာကိုတော့မဖော်ပြထားတယ်လို့ VOA ကလည်းတိကျအတည်ပြုလို့မရပါဘူး။အမျိုးပေါင်းဝင်နေမည်အတော်ပြန်များကိုသိယူထားပြီးအနောက်ပိုင်းတိုင်းစစ်ဌာနချုပ်တခုပဲကျန်တော့တယ်လို့ AA ကတော့ပြောဆိုထားတာပါ။ရုပ်သံဖိုင်ထဲမှာတော့လက်နက်ချအညာခံတဲ့စိုးသူတွေဟာအရောက်ဝတ်တွေနဲ့တွေ့ရပြီးအတော်ပြန်များကဒဏ်ရရှိထားပုံရပါတယ်။မြန်မာစစ်ကောင်စီရဲ့စစ်တိုင်းဌာနကြီးတခုဖြစ်တဲ့အရှေ့မြောက်ပိုင်းစစ်ဌာနချုပ်ကတော့အခုနှစ်အလယ်ပိုင်းမှာ MNDA ကုကတပ်တွေကသိယူခဲ့ပြီးစစ်ကောင်စီဖို့ပထမဆုံးကြာရှုံးတဲ့စစ်တိုင်းကြီးတခုဖြစ်ခဲ့ပါတယ်။အခုနပခကိုအပြင်းထန်တိုက်ခိုက်ခံရပြီးဒီစစ်တပ်နာချုပ်သားကြားခဲ့ရင်တော့စစ်ကောင်စီအဖို့ဒုတိယမြောက်စစ်တိုင်းကြီးတစ်ခုကြာဆုံးတာဖြစ်မှာပါ